နေပြည်တော်မှာဧပြီလ25ရက်နေ့ကကျင်းပတဲ့နိုင်ငံတော်ဆွမ်းအင်မူဝါဒဆိုင်ရာညှိနှိုင်းဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။လမ်းမစစ်တော်ရေးကဏ္ဍမှာရာသီဇုံသွားလို့မရတဲ့နေရာတွေရှိနေတာ၊ရာသီဇုံသွားလို့ရတဲ့လမ်းတချို့မှာလည်းလျှက်စင်မီမရရှိတာတွေကိုတွေ့ရတဲ့အကြောင်းလျှက်စင်မီရှိရင်စီးပွားရေးအခွင့်အလမ်းများရရှိလုတ်ကန်တယ်မှာဖြစ်တဲ့အကြောင်းပြည်ပကစီးပွားရေးလုပ်ငန်းရှင်တွေကလည်းလမ်းမဆက်သွယ်ရေးကောင်းမွန်ပြီးလျှက်စင်မီကောင်းမွန်စွာရရှိမယ်ဆိုရင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံလို့သိရှိကြမှာဖြစ်တဲ့အကြောင်းဆွေးနွေးပွဲမှာတော့ဆန်းစုကြည်ကပြောကြားခဲ့ပါတယ်အစိုးရအနေနဲ့ပြည်သူလူထုအတွက်လမ်းမဆက်သွယ်ရေးကောင်းမွန်ပြီးလျှက်စင်မီရရှိရေးအတွက်ဆောင်ရွက်ပေးပြီးတော့အလုတ်အကင်ဖန်တီးပေးရေးတွေကိုလည်းမြင့်ပြိုင်သဘောမျိုးဆောင်ရွက်သွားမယ်အကြောင်းလည်းတော့ဆန်းစုကြည်ကဆွေးနွေးပွဲအတွင်းမှာပြောကြားခဲ့ပါတယ်